အီရန်နိုင်ငံအနေနဲ့2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ပါအချက်လက်တွေကိုအပြည့်အဝပြန်လည်လိုက်နာဖို့အသင့်ပဲလို့အီရန်သမ္မတဟာဆန်ရာဟူနီကဗုဒ္ဓဟူးနေ့ကပြောပါတယ်
။အဂါဆာဒရာတ်နက်ဖ်တီရှမော10မီလီယံဘုရှ်ကဒါရူဇ်ဘူဒ်ကုဒရတ်တာဟရီမ်နာဒရှ
်စာချုပ်မှာပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံကြီး9နိုင်ငံကဒါမှမဟုတ်အမေရိကန်မပါတဲ့တခြား4နိုင်ငံကစာချုပ်ပါဂရီကိုဗစ်တွေကိုပြန်ပြီးလိုက်နာမယ်ဆိုရင်အီရန်တို့ကလည်းပေးထားတဲ့ဂရီတွေကိုလိုက်နာသွားပါမယ်လို့အီရန်သမ္မတဟာဆန်ရာဟူနီကပြောပါရယ်အီရန်နဲ့အင်အားကြီးနိုင်ငံ၅နိုင်ငံအကြားချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတစ်ဖက်သက်လှုပ်ထွက်ပြီးမှပြက်ပြက်လူနေပါရှိနေတာဖြစ်ပါရယ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့စာချုပ်ထဲပြန်ဝင်မယ်လို့ပြောထားပါရယ်အီရန်ကရှေးဥစွဲသဘောထားတင်မာသူတွေကိုစန့်ကျင်ပြီးအီရန်သမ္မတရာဟူနီကရှေးနှစ်ဇန်နဝါရီလအမေရိကန်မှာသမ္မတအပြောင်းအလဲကြောင့်ထွက်ပေါ်လာမယ့်အခွင့်အရေးကိုအရယူမယ်လို့လည်းထပ်မံပြောဆိုခဲ့ပါရယ်တစ်ချိန်တည်းမှာပဲအမေရိကန်တို့ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်COVID-19 ကာဝယ်ဆေးအပါအဝင်လိုအပ်တဲ့စေဝါနဲ့ကျန်းမာရေးပစ္စည်းတွေကိုဝယ်ယူရမှာအီရန်တို့အနေနဲ့အခက်အခဲတွေ့နေရတယ်လို့လည်းအီရန်သမ္မတရာဟူနီကပြောပါရယ်2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကနေထွက်ပြီးတဲ့နောက်ပိုင်းမှာအမေရိကန်ဆိုရကအီရန်တို့ရဲ့ဗန်းလုပ်ငန်းနဲ့အရေးကြီးတဲ့ရင်းနှီးတန်းခွေလုပ်ငန်းတွေပေါ်မှာတိတိကျကျပိတ်ဆို့မှုတွေချမှတ်ထားခဲ့တာပါဒါပေမဲ့အမေရိကန်တို့ကတော့စေဝါနဲ့လူသားချင်းစာနာထောက်ထားမှုကုန်ပစ္စည်းတွေအပေါ်ပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးထားတယ်လို့ပြောပါရယ်ခင်ဗျ